နေပြည်တော်မှာကျင်းပနေတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံအပေါ်အရက်ဖက်အဖွဲ့အစည်းတွေရဲ့သဘောထားအမြင်တွေကိုမဆုမွန်ကစုစည်းတင်ပြတာကိုနားဆင်ရမှာပါဟုတ်ကဲ့ပါဇန်နဝါရီလ12ရက်နေ့ကနေစလို့9ရက်တာကျင်းပမယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာစစ်မှန်တဲ့ငြိမ်းချမ်းရေးနဲ့ပြည်သူလူထုလိုလားတဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ဖြစ်ပေါ်လာနိုင်ရေးအတွက်တိုင်းရင်းသားလက်နက ောဓာတွေကိုညီညာရေးဖော်ဆောင်နေသူတွေအနေနဲ့အလေးထားနားထောင်စေလိုပါတယ်လို့အရက်ဖတ်အဖွဲ့စည်းမြန်မာလူထုမဟာမိတ်အဖွဲ့ကဦးအောင်ကျော်မိုးကပြောပါတယ်
နောက်ကတိုင်းပြည်အတွက်ဆုံးဖြတ်ဆက်ချတဲ့ဒီမှာလူထုရဲ့အတန်တွေကိုလည်းအမှန်တကယ်စင်စစ်တော်တို့ကပါဝင်သွားစီခြင်းနဲ့ဆန္ဒတွေအဲ့တော့လူထုရဲ့အတန်တွေကိုသင်ဟပေါ်လွင်အောင်လူကြီးရဲ့ဆန္ဒတွေကိုသင်ဟပေါ်လွင်ဖို့အတွက်ကလည်းဒီမှာရှိနေတဲ့ငင်းရဲအကျိုးဆောင်တွေနဲ့ဒါကိုတတိထားပြီးတော့မှဆောင်ရွက်ပေးပါလို့ပဲကျွန်တော်တို့အနေနဲ့တိုက်တွန်းချင်ပါအားလုံးပါဝင်ပေးမယ်လို့ဆင်ပါတယ်အလုံးပါဝင်ဖို့ဆိုတာတိုင်းရင်းသားဒေသတွေမှာအခုလက်မှတ်မဆိုးရသေးတဲ့လက်နဲ့တိုင်းရင်းသားလက်နဲ့ကန်အဖွဲ့တွေရှိတယ်အဲ့ဒီအဖွဲ့တွေအားလုံးပါဝင်စီခြင်းလိုမျိုးအမှန်တကယ်ကိုစားပြနိုင်တဲ့လူတွေလည်းဒီထဲကိုပါဝင်ပါစေခြင်းနဲ့ဆုံးဖြတ်ချက်တွေကတော့ချနိုင်နေတယ်လို့လည်းကျွန်တော်တို့မပြောလို့မရဘူး။ဒါပေမဲ့ဒါဟာပထမခြေလှမ်းတရအနေနဲ့ဒါတို့တော့ကျူးကျူးပါပဲ။ဒါပေမဲ့အားလုံးပါဝင်နိုင်တော့ကဲအမြင့်တာရနဲ့ပြည်စုံနဲ့ဒီတော်စုညီညာရေးညီလာခံကြီးတစ်ခုဖြစ်ပေါ်လာဖို့အတွက်ကတော့ကျွန်တော်တို့အတိုင်းအတာမျှော်လင့်ပါလိမ့်ကြ။
ညီညာရေးညီလာခံအတွင်းမှာတက်ဆိုင်ရာကဏ္ဍအလိုက်ဆွေးနွေးမှုတွေဆုံးဖြတ်ချက်အတည်ပြုချက်တွေနဲ့ပတ်သက်လို့လည်းအများပြည်သူလူထုအချိန်နဲ့တပြေးညီသိရှိနိုင်အောင်လို့တိုင်းရင်းသားဘာသာစကားမျိုးစုံနဲ့ထုတ်ပြန်ပေးဖို့နဲ့ပြည်သူလူထုတွေနဲ့အရက်ဖက်အဖွဲ့အစည်းတွေရဲ့ဖြည့်ဆွတ်ပြင်ဆင်အကြံပေးချက်တွေကိုလည်းလွတ်လပ်စွာအကြံပြုခွင့်ပေးဖို့တောင်းဆိုလိုပါတယ်လို့ပွင့်လင်းမြေသားမှုတာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရက်ဖက်အဖွဲ့အစည်းမဟာမိတ်အဖွဲ့ MFDA ရဲ့ဥဆောင်ကော်မတီဝင်ဦးစော်လွင်ကလည်းပြောပါတယ
်ကျွန်တော်တို့တန်းသားတွေအားလုံးကြားထဲမှာပေါ့နော်နားလည်လွဲမှစီခြင်းဒီနောက်ပြီးအားလုံးပြည့်ပြည့်စုံစုံနားလည်စီခြင်းနဲ့ဒီကြောင့်မလို့ဒီမြန်မာဘာသာအင်္ဂလိပ်ဘာသာနဲ့ထုတ်တယ်ဆိုတော့ကောင်းပါတယ်ဒါနိုင်ငံတကာလည်းကြည့်မယ်အများစုလည်းကြည့်မယ်ပေါ့ဟိုမြန်မာလူဖတ်တတ်တယ်လူဒါပေမဲ့ကျွန်တော်တို့နားလည်မှုပြောက်တဲ့အခါမှာမြန်မာသူရဲ့တစ်ခုတည်းနဲ့လည်းဒီဆောက်လို့မရနိုင်ဘူးလေအဲ့တော့တိုင်းရင်းသားတွေကလက်နက်ဆိုင်အဖွဲ့ကြီးကတိုင်းရင်းသားတိုင်းမှာလူလူကိုကြည့်နေကြတာအဲ့တော့အားလုံးအလုံးစုံပါဝင်တဲ့ငြိမ်းချမ်းရေးတို့တဲ့အစ်စ်ကြီးရချမယ်ဆိုရင်မူနောက်ပြီးအစ်စ်ဒါကိုပထမအကြိမ်ဒီတော်စုညီလာခံပေါ့နော်ဒီငြိမ်းချမ်းရေးကိုစီးပင်းနေကြတယ်ဆိုရင်ဘာတွေစီးနေကြတယ်ဘာတွေဆက်လုပ်ကြမယ်ဒီအလားလာလို့တော့ဘာရှိလဲဆိုတာလေးကိုနောက်ပြီးတော့ဟိုအားလုံးပါဝင်ရမယ်ဆိုလို့ချင်းလဲနာတို့ဒီဘလူကန်ကန်နာကနေငြိမ်းချမ်းရေးအတွက်တက်တာပါဝင်နိုင်တယ်ဆိုတာသူတို့ပြောပါတယ်ဒါကြောင့်မလို့ဒီတိုင်းရင်းသားဘာသာစကားတွေနဲ့ကကျွန်တော်တို့ကထုတ်ပြန်ပြချင်တာပါ
ညီလာခံအတွင်းမှာအမှန်တကယ်ဒေတာတွေမှာဖြစ်ပျက်နေတဲ့အကြောင်းချင်းရာတွေနဲ့လက်တွေ့ရင်ဆိုင်နေရတဲ့ပြည်သူလူထုရဲ့အသံတွေကိုပါဝင်နိုင်အောင်လို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့လွှတ်တော်နိုင်ငံရေးပါတီတွေနဲ့အစိုးရတက်မတော်ကိုစားပြုကိုယ်စားလှယ်တွေဘက်ကတင်ပြဆွေးနွေးစည်းလို့ကြောင်းကိုလည်းအရက်ဖက်အဖွဲ့အစည်းတွေကတောင်းဆိုပါတယ်လို့ဦးအောင်ကျော်မိုးကပြောပါတယ်
ကျွန်တော်တို့ကမြန်မာနိုင်ငံထဲမှာနေထိုင်တဲ့နိုင်ငံသားတွေဖြစ်တဲ့အတွက်အနာဂတ်နိုင်ငံရဲ့ကိစ္စတွေကိုဆုံးဖြတ်ချက်ချတဲ့အချိန်မှာကျွန်တော်တို့အနေနဲ့ကတော့အားလုံးပါဝင်ပြည်နယ်လို့ဆင်ပါတယ်အလုံးပါဝင်ဖို့ဆိုတာတိုင်းရင်းသားဒေသတွေမှာအခုလက်မှတ်မဆိုးရသေးတဲ့လက်နဲ့တိုင်းရင်းသားလက်နဲ့ကန်အဖွဲ့ကြီးရှိတယ်။အဲ့ဒီအဖွဲ့ကြီးအလုံးပါဝင်စီခြင်းလိုမျိုးအမှန်တကယ်ကိုစားပြုနိုင်တဲ့လူတွေလည်းဒီထဲကိုပါဝင်စွာစီခြင်းနဲ့နောက်တစ်ခုကအချိုးစားမညီရတဲ့ကိစ္စတွေမှာဒီအနာဂတ်တိုင်းပြည်အတွက်ဆုံးဖြတ်ချက်ချတဲ့ဒီမှာလူတွေရဲ့အတန်တွေကိုလည်းအမှန်တကယ်စင်စစ်တော်တို့ကပါဝင်သွားစီခြင်းနဲ့ဆန္ဒတွေကတော့ရှိသွားတယ်ကြာ။အဲ့တော့လူတွေရဲ့အတန်တွေကိုသင်ဟပေါ်တွင်အောင်လူကြီးရဲ့ဆန္ဒတွေကိုသင်ရပေါ်တင်ဖို့အတွက်ကလည်းဒီမှာရှိနေတဲ့ငင်းရဲအကျိုးဆောင်တွေနဲ့ဒါကိုတတိထားပြီးတော့မှဆောင်ရွက်ပေးပါလို့ပဲကျွန်တော်တို့အနေနဲ့တိုက်တွန်းချင်ပါတယ
်။ဒီညီလာခံအဖွဲ့မှာနိုင်ငံတော်သမ္မတဦးသိန်းစိတ်တက်မတော်ကာကွယ်ဦးစည်းချုပ်နဲ့အနိုင်ရပါတီ NLD ပါတီရဲ့ဥက္ကဋ္ဌတို့အဖွဲ့မိန့်ခွန်းပြောကြားခဲ့တယ်လို့အမှန်တကယ်စစ်မှန်တဲ့ငင်းရဲဖော်ဆောင်နိုင်မှုအစာပြောလှုပ်ဆောင်မှုတွေကိုရရှိနိုင်မယ်လို့ယူဆပြီးတော့လူတို့ရဲ့ဆန္ဒနဲ့အညီတည်ငြိမ်တဲ့နိုင်ငံတော်တည်ဆောက်နိုင်မှုလိုလားကြောင့်လည်းဒီညီလာခံရလဒ်တွေကိုအမှန်တကယ်လက်တွေ့အကောင်အထည်ဖော်နိုင်ဖို့ကိုလည်းစောင့်ကြည့်သွားမှာဖြစ်တယ်လို့အရက်ဖက်အဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်ရှင်။